နိုင်ငံတော်အကြီးညိုပြည့်စင်မှုဆိုင်ရာပုံမှာပြည်သူဝန်ထမ်းနာကျင်စင်မှုဆိုင်ရာပုံမှာဥပဒေမဲ့လူစုလူဝေးမှာပါဝင်မှုစတဲ့ပုံမှာ၅ခုနဲ့တာယာဝတီအကျဉ်းထောင်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ကျောင်းသူကျောင်းသားတွေနဲ့ဝင်းရံပြည်သူစုစုပေါင်း82ဦးကိုဒီနေ့တာယာဝတီခရိုင်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပါတယ်။ဒီနေ့တရားရုံးမှာတရားလိုဖြစ်တဲ့လက်ဗရန်မြို့နယ်ရဲမှူးကြီးဖုံးမြင့်ကိုစစ်ဆေးခဲ့ပါတယ်။တရားရုံးစစ်ဆေးမှုကိုလူတိုင်းကိုတက်ရောက်နားထောင်ခွင့်ပြုခဲ့ပါတယ်။သတင်းမီဒီယာတွေကိုတော့တရားရုံးအတွင်းဝင်ခွင့်မရှိတဲ့အတွက်တရားရုံးမှာရဲမှူးတင်ပြခဲ့တာတွေကိုကျောင်းသားကျောင်းသူတွေရဲ့ရှေ့နေဖြစ်သူဦးရောဘတ်ဆန်းအောင်ကိုမေးမြန်းကြည့်ခဲ့ပါတယ်။ဦးရောဘတ်ဆန်းအောင်ကတရားလိုဖြစ်တဲ့ရဲမှူးဟာဒီအမှုနဲ့ပတ်သက်ပြီးတတိချာချာနားလည်မှုမရှိသလိုမှတ်စုစာအုပ်ကိုပဲကြည့်ပြီးတင်ပြခဲ့တာတွေ့ရတယ်လို့ဆိုပါတယ်။တရားလိုဖြစ်သူလက်ဗရန်မြို့နယ်ရဲမှူးကြီးတင်ပြထားတဲ့အထဲမှာမှားယွင်းမှုတွေရှိနေတယ်လို့ဒီနေ့တရားရုံးတက်ခဲ့တဲ့ဖမ်းဆီးခံကျောင်းသားခေါင်းဆောင်တဦးဖြစ်တဲ့မတ်ဖြူဖြူအောင်ကပြောပါတယ်။
ကျမတို့မြင်ရတဲ့လောက်ကတော့ပေါ့နော်တရားလိုကတေတေချာချာကျမတို့တိရှိထားခြင်းတော့မရှိဘူးရက်တွေဆိုလို့ချိုးရက်တွေကမှားယွင်းနေတာမျိုးတွေရှိတယ်ပညာချက်ထရစာသားတွေကိုအတိအကျဖတ်တာလွဲလို့ပေါ့နော်ကျမတို့ဒီ the basic အကြောင်းမှာရှိခဲ့တယ်အဲ့ဒီ3ရက်နေတော့ရှိခဲ့တဲ့လူတွေကိုပြောတဲ့နာမည်စင်းတွေမှာလည်းမှားယွင်းနေတာတွေရှိတယ်နောက်ပြီးတော့ကျမတို့တက်ပြီးတော့ဟော့ပြောတဲ့အပေါ်မှာသူတို့ပြောတာတွေလည်းမှားယွင်းနေတာတွေအများကြီးရှိပါတယ်ဆိုတော့ဒါတွေကတော့ကျမတို့ရှေ့နေတွေကနေတစင်ဆက်ပြီးတော့သူတို့သိထားပြီးသားတွေရှိတာတွေရှိပါတယ်
တရားလိုဖြစ်တဲ့ရဲမှူးကြီးဖုံးမြင့်ရဲ့ရှေ့နေကလက်ဗရန်ကျောင်းသားတပိတ်စစ်ကြောင်းဖြိုခွဲခံရမှုနဲ့ပတ်သက်ပြီးရေးသားဖော်ပြထားတဲ့အစိုးရထုတ်သတင်းစာကိုတရားလိုပြတက်တဲ့အနေနဲ့တင်သွင်းမှုအပေါ်လက်မခံနိုင်ကြောင်းဖမ်းဆီးခံကျောင်းသားခေါင်းဆောင်တဦးဖြစ်တဲ့ကိုမင်းသွေးတစ်ကပြောပါတယ်
အစိုးရကထုတ်တဲ့အစိုးရပိုင်းသတင်းစာကိုတက်တဲ့အဖြစ်လုတ်ပြီးတော့တရားရုံးမှာတင်တာတွေ့ရတယ်ကျွန်တော်အနေနဲ့ကတော့ဒီအစိုးရသတင်းစာကိုတာမန်ပြည်သူတယောက်တောင်ယုံကြည်မှုမရှိတဲ့အတွက်အဲ့ဒီသတင်းစာမျိုးကိုကျွန်တော်တို့ဖမ်းဆီးထောင်ချခြင်းလို့တရားရုံးပေါ်မှာအစိုးရပိုင်းသတင်းစာပေါ်မှာအစိုးရရှေ့နေရပြန်ပြီးတက်တဲ့အဖြစ်တင်တာမျိုးကျွန်တော်တို့ကမလိုလောက်ဘူးဒါကိုလက်ခံလို့မရဘူးအဲ့ဒီအတွက်ဒီနေ့သူတို့တင်တဲ့တက်တဲ့နဲ့ဒီရဲထွက်ဆိုချက်တွေကိုကျွန်တော်တို့ကတခုမှဥရေအရာတရားဝင်နေဟိုဘောင်းဝင်နေလို့ကျွန်တော်တို့မယူဆပါဘူး
ဒီနေ့တရားဝန်ထုံးမှာဖမ်းဆီးခံထားရသူတွေကအဝေးတင်တက္ကသိုလ်တက်ရောက်နေတဲ့ကျောင်းသူကျောင်းသား73ဦးနဲ့အသက်မပြည့်သေးတဲ့ကျောင်းသား2ဦးကိုအာမခံပေးဖို့လျှောက်ထားရမှာအသက်မပြည့်သေးတဲ့ကိုရန်ကျောင်းသားကိုအောင်မင်းခန့်ကိုသာအာမခံပေးခဲ့ပါတယ်။အာမခံနဲ့ပြန်လည်လွတ်မြောက်လာတဲ့ကျောင်းသားကိုအောင်မင်းခန့်ကသူ့ကိုနောက်ယုံချင်းတွေမှာကလေးတငယ်တရားရုံးမှာသာယုံတင်စစ်ဆေးသွားမှာဖြစ်တယ်လို့ပြောပါတယ်။
ကျွန်တော်အသက်မပြည့်သေးတဲ့အတွက်ဒီရုံးမှာဆစ်လို့မရဘူးဗျဒီရုံးမှာဆစ်လို့မရတဲ့အတွက်ကျွန်တော်အမားကန်ပေးပြီးကလေးတငယ်ရုံးမှာသွားပြီးဆက်တယ်ဗျကျွန်တော်အခုလက်ရှိဆွဲထားတဲ့ဟာရင်းနဲ့ခုထိတစ်ခုမှမရောသေးဘူးဗ
ျအမားကန်မရသေးတဲ့အဝေးတင်တက္ကသိုလ်ကျောင်းသူကျောင်းသား73ဦးအတွက်ဆက်လက်စူးစမ်းသွားမှာဖြစ်တယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှင်နေဦးသိန်းတန်းဦးကပြောပါတယ်
ကလေးသူငယ်ဥရေရဲ့ထူးခြားချက်ကသူကဥမာတေရန်ကျွန်းတန်တေရန်ကြတဲ့အမှုမျိုးကျူးလွန်ရင်တောင်မှခွန်းနဲ့တက်ဖို့ပေးလို့မရဘူးသူကသူကြီးရဲ့နဲ့ရောပြီးတော့သူ့ကိုချုပ်ခွင့်မရှိဘူးအသက်ပြည့်ပြီးသူပေါ့နော်လူကြီးဆိုတာအသက်သူတရားခွင့်တစ်ခုထဲမှာဆက်လို့မရအောင်ဒါမှမဟုတ်ကျွန်တော်အောင်မင်းခန့်ကိုတီးကြ separate trial ပေါ့နော်ကျွန်တော်တီးကြဆက်ရမှာဖြစ်ပါတယ်။ channel 73ရောက်ကကျွန်တော်တို့တင်ထားရှိပါတယ်။အဲ့ဒါတော့ဒီတရားခွင့်ဆက်ဆေးပြီးတော့မှတရားလို့ဆက်ပြီးမှမိတ်ချောင်
းဒီနေ့တာဝရီခရိုင်တရားရုံးကိုကဘာကူလာတမကတန်တမန်အဖွဲ့ဝင်တွေဥရောပတမကအဖွဲ့ဝင်တွေလာရောက်ခဲ့ပြီးထောင်ထဲမှာနေထိုင်ရတဲ့အခြေအနေတွေကိုကျောင်းသားခေါင်းဆောင်တချို့နဲ့တွေ့ဆုံမေးမြန်းခဲ့ပါတယ်။မနက်ဖြန်မှာတော့ဖမ်းဆီးခံထားရတဲ့ကျောင်းသားကျောင်းသူတွေကိုဆက်ဆေးမှာဖြစ်ပါတယ်ရှင်။